မေလလည်းကချက်ရောက်ခဲ့တဲ့မောခမုန်တိုင်းတန်ခံရတဲ့ဒုက္ခတွေတွေထဲကဘင်္ဂလားဒေ့ရှ်ဒုက္ခတွေစခန်းတွေမှာရှိရရွန်ဂျာဒုက္ခတွေအတွက်အရေးပေါ်ကယ်ဆယ်ကူညီရန်ပုံတွေဒေါ်လာ3သန်းချထားပေးလိုက်တယ်လို့ကုလသမဂ္ဂတင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရီကတက်တဗီနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Martin Griffiths, the emergency relief coordinator, has allocated $3 million from the central
emergency. ဒီဘက်ကတာဝန်ခံ Martin Griffiths ကအပူပိုင်းမုန်တိုင်းမောခတန်တဲ့လူတွေကိုအကူအညီပေးဖို့အတွက်ဘိုးအရေးပေါ်တုံ့ပြန်ရေးရန်ပုံငွေတွေကဒေါ်လာ3သန်းချထားပေးလိုက်ပါတယ်။ဒီမုန်တိုင်းဟာဘင်္ဂလားဒေ့ရှ်ကရွန်ဂျာဒုက္ခတဲ့၄သန်းကျော်မှီခိုးနေတဲ့စခန်းတွေကိုရောဒေသခံတွေရဲ့အဆောက်အဦတွေကိုပါထိခိုက်ပျက်စီးစေတာကြောင့်ဒါတွေကိုရှင်းလင်းပြင်ဆင်ဖို့ရန်ပုံငွေချထားပေးတာလို့ပြောပါတယ်။ဒါအပြင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့ရန်ပုံငွေမလောက်မကဖြစ်နေတယ်လို့ပြောပါတယ်။WFP ကပစမ်းလိုက်ရခဖွဲ့မှာဆိုရန်ပုံငွေမလုံလောက်တဲ့အတွက်တလောက်ကိုဒုက္ခတဲ့တယောက်တဲ့10ဒေါ်လာနှုန်းနဲ့စားတောက်စီထောက်ပံ့နေရကနေအခုဆို10ဒေါ်လာနှုန်းကိုရှော့ချခဲ့ရတာဖြစ်ပြီးဒါကတယောက်ကိုထမင်းတက်နဲ့အတွက်60ဆင့်တော့မပြည့်တဲ့အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်။ဒါမှမတ်မတ်လာတုန်းကတယောက်ကိုတလ12ဒေါ်လာနှုန်းကနေ3လတည်းမှာဒုတိယအချီရှော့ချတာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခတဲ့တန်းလောက်တဲ့အစားအသောက်ပေါင်းအခြေခံလိုအပ်ချက်တွေအတွက်ဒေါ်လာငွေတန်း50အရေးပေါ်ချထားပြီလို့ WFP ကတောင်းဆန်ထားပါတယ်။